ကရင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတဲ့ဒူပလာယာခရိုင်ထဲမှာရင်အသွန်အလာလုံးဝမလုပ်ဖို့ KNU တပ်မဟာ6ကတားမြစ်ထားတာကိုအခုတော့ရှော့ပေါ်ပြီးမနေ့6နာရီကနေညနေ9နာရီထိတွာလာခွင့်ပြုလိုက်ပါတယ်အာရှလမ်းမကြီးပေါ်ကကော့ကရစ်မြဝတီလမ်းတစ်လျှောက်နဲ့မြဝတီဝော်လီလမ်းတစ်လျှောက်ရင်နေဖြတ်တန်းသွားလာမှုကိုမလ26ရက်နေ့ကတားမြစ်ခဲ့ရာကအခုတော့ KNU ဥက္ကဋ္ဌရဲ့ညွှန်ကြားချက်ကြောင့်အကန့်အသတ်နဲ့ပြန်ဖွင့်ပေးလိုက်တယ်လို့ KNU ဘိုးကော်မတီဝင်သတင်းပြန်ကြားရေးတာဝန်ခံက VOE ကိုပြောပါတယ်ဒီအကြောင်းထိုင်းခြေဆိုင်သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
KNU ကရင်မျိုးသားစီယုံထိန်းချုပ်နယ်မြေတွေမှာစစ်ကောင်စီတပ်နဲ့နေကြားဆောင် BGF တပ်ကတစ်ဖက်KNU လက်အောက်ကကရင်တိုင်းရင်းသားလက်နက်ကိုင် KNL KNDO နဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေမကြမကြာဖြစ်ပွားနေပါတယ်။ဒါကြောင့်စစ်ကောင်စီတပ်တွေအတွက်ထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်တောက်တဲ့အနေနဲ့အာရှလမ်းမကြီးရဲ့ကော့ကရစ်မြဝတီလမ်းတစ်လျှောက်နဲ့မြဝတီဝလီလမ်းမတစ်လျှောက်မှာခီးပယ်တင်ရင်းနေရောကုန်တင်ကားတွေပါလုံးဝဖျက်ဆီးသွားလာခြင်းမပြုဖို့ KNU တပ်မ6ဒူပလာယာခရိုင်ကမလ26ရက်နေ့ကအစာထုတ်ပြီးတားမြစ်ခဲ့ပါတယ်။အဲ့ဒီလိုတားမြစ်ထားတာကိုဒူပလာယာခရိုင် KNU တာဝန်ရှိသူတွေကအကန့်အသတ်နဲ့ပြန်လည်သွာလာခွင့်ပြုခဲ့ပါတယ်။ KNU တွင်ညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့မနေ့6နာရီကနေည9နာရီတွင်သွာလာခွင့်ပြုခဲ့တယ်ဆိုပြီး KNU ဘိုးကော်မတီဝင်လည်းဖြစ်တရင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံလည်းဖြစ်တဲ့ဖလူကလေးစီကအခုလိုပြောပါတယ်။
ဒီလေတာမန်မနာကုန်ကြီးစီတမှုနဲ့ပတ်သက်ကုန်တင်ကမှာအားလုံးသွားလို့ရပါတယ်လို့
ည9နာရီကနေမနေ့6နာရီအတွင်းရင်းနေသွားလာတာကိုတော့တားမြစ်ထားစေဖြစ်ပါတယ်နေ့သက်သွားလာချိန်မှာလဲအဖွဲ့အစည်းတာဝန်ရှိသူတွေကလိုအပ်တဲ့စစ်ဆေးမှုတွေလုပ်တဲ့အခါမှာအပါတကြီးစစ်ဆေးခံဖို့ထုတ်ပြန်စာထဲမှာပြောထားပါတယ်စစ်ဆေးရေးဂိတ်တွေကိုဖြတ်သွားတဲ့အခါမှာလဲမှန်နေကိုချထားဖို့ဆိုင်ကယ်နဲ့လာရင်လည်းအုတ်ထုပ်တွေကိုချွတ်ပြဖို့တောင်းဆိုထားပါတယ်။အခုလိုမျိုးဒူပလာယာခရိုင်ကအာရှလမ်းမကြီးကိုအခန့်အသတ်နဲ့သွာလာခွင့်ပြုတာဟာ KNU ဥက္ကဋ္ဌစောမူတူစီဖိုးရဲ့ညွှန်ကြားချက်ကြောင့်ဖြစ်တယ်ဆိုပြီးဖတ်တုကလေးစီကပြောပါတယ်
။ဥက္ကဋ္ဌကြီးရဲ့ပြည်မှုပေါ့နော်။စစ်တချက်ကမိမိရဲ့ဥမာတင်းတီနယ်ထဲမှာရှိတဲ့ကရင်လူတွေတင်းတီသူတွေတင်းတီနယ်ထဲမှာရှိတဲ့ပြည်သူတွေအားလုံးရဲ့ကြီးသွားလာမှုစေချောမှုတွေကိုအကြီးရတဲ့ချက်ပေါ့နော်။နောက်တစ်ချက်ကဒီမြန်မာနိုင်ငံဟိုကုန်စည်ဖလှယ်မှုဟိုကုန်စည်တန်းထောက်ကားတည်ယူမှုပေါ့နော်။အဲ့ဒါတွေလည်းခြေခံနေတော့နောက်တစ်ချက်ကရှင်းတော်ရှာပြီးတော့ဒီလောက်မှာဟိုကျွန်တော်နိုင်ငံဖြတ်ပြီးတော့ဘုံတွေရှိစုံစည်းမှုအကောင့်တွေမှုအဲ့ဒါကိုကြီးရပြီးတော့ဒီလမ်းကိုခွင့်ပြုကြတာ KNU ကခွင့်ပြုကြတာဖြစ်တယ်လို့တို့ရန်ညွှန်ခဲ့တာဖြစ်ပါတယ်။ဒီဒီပေါ်မှာပဲကြီးရပြီးတော့ပဲဆိုတော့လည်း KNUအင်တာဂျီရဲ့လက်ညှိုးပုံမှာကျွန်တော်သင်ကြီးချက်နဲ့အခုလိုမျိုးခြေနေမျိုးမှာတခုခုအိတ်ကိုဒါမတင်တော့ဘူး။ဒါနဲ့ကြာစီစစ်ပြီးတော့မှသွားလာကြည့်လို့ဒါကြီးကပြီးလက်ညှိုးသွားဖြစ်ပါလား
။လောလောဆယ်မြဝတီကော့ကရိတ်လမ်းမဘက်မှာတိုက်ပွဲတွေမရှိတော့သလိုဒီလိုပြန်ဖွင့်လာကလည်းစစ်ကောင်စီနဲ့သဘောတူညီချက်ကြောင့်မဟုတ်ပဲ KNU တွင်ညှိနှိုင်းဆွေးနွေးပြီးပြန်ဖွင့်ပေးခဲ့တာဖြစ်တယ်လို့လည်းဖတ်တုကလေးစေးကပြောပါရယ်။
တော်လည်းဒီဖြစ်တာကတော့လေးတိကောလို့ဟုတ်ပါကပဲချမ်းသာပါတော့။ချမ်းသာပါမှာရှိလို့ပါ။တော်တော်လည်းရှိသေးတယ်။ကျွန်တော်တို့အဓိကကိုယ်ရဲ့အဖွဲ့ဒီဆွေးနွေးမှာပဲပြင်ကြည့်နိုင်တာပါ။လူစီကောင်စီနဲ့ညှိနှိုင်းလို့မရှိပါဘူး
။အကန့်အသတ်နဲ့နေ့သက်ပြန်သွားခွင့်ပြုတဲ့လမ်းလေလမ်းမှာစစ်ကောင်စီတပ်တွေနဲ့ KNU PD ရဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့စဉ်ကခရီးသွားပြည်သူတချို့ပြစ်ခတ်ခံရသလိုကုန်ကျင်ကားတွေလူစည်းကားတွေလည်းမီးရှို့ဖျက်ဆီးခံရပါတယ်။ KNU တပ်မ6ထိန်းချုပ်ရာနေရာတွေမှာနှစ်ဖက်တိုက်ပွဲတွေကြောင့်မြဝတီကော့ကရိတ်အာရှလမ်းကတောတော်ရေတံခွန်ကြီးဖျက်သွားဖျက်လာလုပ်နေတဲ့ကုန်ကားတွေနဲ့အရက်သားကားတွေထိခိုက်မိလောင်နေပါတယ်။မလ12ရက်နေ့28ရက်နေ့နဲ့29ရက်နေ့တွေမှာလည်းအဲ့ဒီလမ်းမတွေပေါ်မှာသွာလာနေတဲ့ကုန်ကားတွေပြစ်ခတ်ခံရပါတယ်။ဧပြီလ4ရက်နေ့မှာတော့တိုက်ပွဲတွေဖြစ်ခဲ့ပြီးတိုက်ပွဲတွေကြောင့်အာရှလမ်းပေါ်သွာနေတဲ့ကားတချို့မီးလောင်ပျက်စီးခဲ့ပါတယ်။ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဘယ်ဘက်ကမှထုတ်ဖော်ပြောဆိုတာမရှိသလိုဘယ်သူလက်ချက်ကြောင့်ဆိုတာလည်းမသိရပါဘူး။စစ်ကောင်စီတပ်တွေနဲ့ KNU တပ်တွေဟာတပ်မ6နယ်မြေထဲမှာတိုက်ပွဲတွေဖြစ်နေတာ3လကျော်ကြာပြီဖြစ်ပါတယ်။တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခတွေတွေလည်းနေရာမပြောင်းနိုင်ပဲတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်။တပ်မ6နယ်မြေမှာရောက်ရှိနေတဲ့စစ်ကောင်စီတပ်တွေကိုမလ10ရက်နေ့နောက်ဆုံးထားပြီးဆုတ်ခွာပေးဖို့ KNU က တတိပေးချက်ထုတ်ထားပေမဲ့စစ်ကောင်စီဘက်ကမဆုတ်ခွာတဲ့အပြင်ထိုင်ရန်အားတွေကိုတိုးချဲ့ချထားတဲ့အတွက်စီးရဲတင်းမာမှုတွေပိုဖြစ်လာပါတယ်။ဒါကြောင့် KNU ကစစ်ကောင်စီရဲ့ဖောက်ပတ်ရေးလမ်းကြောင်းတွေကိုဖျက်တောက်တဲ့အနေနဲ့မြဝီကော့ဂရိတ်အာရှလမ်းနဲ့မြဝီဝလီလမ်းမကြီးတွေမှာလူစီးကားတွေကုန်တင်ကားတွေကိုဖျက်ဆန်းသွားလာခြင်းမလုပ်ဖို့မတ်လ26ရက်နေ့ကသတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါရဲ့ရှင်။